ချင်းပြည်နယ်မင်းတပ်မြို့မှာရဲစခန်းချုပ်ထဲမှာအချုပ်ကျနေသူ12ဦးရှိပြီးမနေ့ကစပြီးအားလုံးအစာငတ်ခံဆန္ဒပြနေတာလို့မင်းတပ်လူငယ်အဖွဲ့ကစလိုင်းမန်ဟုံးက RFA ကိုပြောပါတယ်
ကျွန်တော်မိတ်ဆွေတောက်တွေနဲ့တိခဲ့တယ်ဗျဟုတ်သူတို့ပြောတာတော့ဒါချုပ်ခံထဲမှာသူတို့အခွင့်အရေးတွေအဓိကဆုံးရှုံးနေပေါ့သူတို့ဒီမှာတမ်းမာရီဆောက်ရှောက်မှုလည်းမရှိဘူးပေါ့ပြီးတော့သူတို့အချုပ်ထဲမှာအချုပ်စည်းကမ်းနေလဲတရားကတ်ထားရမျိုးမရှိပဲလေသူတို့နှုတ်မိတ်နဲ့ပဲဒါမလုံးနဲ့ဟွာမလုံးနဲ့ဥမာနောက်ဆုံးအချိုးရီဆိုလို့ရှိရင်သူတို့တောက်လို့တော့မရဘူးပေါ့နော်တောက်ရီတန့်ဆိုလဲဒီရီတန့်ဘူးတဘူးစီပေါ့နော်ကိုကနဲ့ကိုတောက်ချင်တာပေါ့ဒါပေမဲ့သူတို့ကအဲ့ဒါလည်းခွင့်မပြုဘူးပေါ့ဒီလိုအလုံးပေါင်းပြီးတော့သုံးလို့ရှိရင်ယောဂါတွေလည်းကူးနိုင်တယ်လေနောက်ဆုံးသွားတိုက်တန်နေအစားပေါ့ဖြစ်တယ်လို့ပဲသူတို့လွလွလပ်ကိုသွားတိုက်တန်တယောက်တစ်ချောင်းတော့လွလွလပ်သုံးခွင့်မရှိဘူးပေါ့အဲ့လိုမျိုးအစ်င့်ကြီးရောက်တယ်လို့သူတို့ပြောရကြဟုတ
်မင်းတက်ရဲစခန်းကအချုပ်သားတွေကိုရဲမှုကြီးကတခြားတာဝန်တွေကိုလည်းခိုင်းစေတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်အချုပ်သားတဦးရဲ့မိသားစုဝင်တဦးကအချုပ်သားတွေအစာငတ်ခံဆန္ဒပြနေတဲ့အခြေအနေသူသိထားတာကို RFA ကိုပြောပြပါတယ
်ကျမရဲ့အတော်တယောက်ကသူ့အမျိုးသားကိုဓမင်းသွားပို့တယ်တဲ့သွားပို့ရတယ်အဲသူကဓမင်းမစားဘူးလို့ပြောတယ်တဲ့ဘာဖြစ်လို့လဲမီးတော့ဘာဖြစ်လို့မစားကြရလဲမီးလို့မရဘူးတဲ့အဲရဲမင်းကြီးကိုယ်တိုင်ကနေပြီးတော့ဒါတော့မှမစားမယ်ဆိုပြီးတော့မှမစားကြဘူးတဲ့
အခုလိုအချုပ်သားတွေအစာငတ်ခံဆန္ဒပြတဲ့သတင်းနဲ့ပတ်သက်ပြီးမှန်ကန်မှုရှိမရှိမင်းတက်ခရိုင်နဲ့မြို့နယ်ရဲစခန်းတွေကို RFA ကဆက်သွယ်မေးမြန်းရမှာတော့ရဲစခန်းတွေကဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးပြည်ရင်းမီဒီယာတခုမှာတော့အချုပ်သားတွေအစာငတ်ခံဆန္ဒပြကြတဲ့သတင်းဟာလုံခြံဖန်တီးထားတဲ့သတင်းဖြစ်ပြီးမဟုတ်မှန်ကြောင်းချင်းပြည်နယ်ရဲတပ်ဖွဲ့မှုကပြောကြားထားတာကိုတွေ့ရပါတယ်ရှင်